ပြည်တွင်းကလက်နက်ကိုင်အဖွဲ့အစည်းတွေဟာတအူးချင်းရပ်တည်လို့မရပဲနောက်ကအားပေးကူညီမှုတွေရှိလို့သာရပ်တည်နိုင်တယ်လို့တပ်မတော်ကာဝေးဦးစီးချုပ်ကရုရှားရုပ်သံသတင်းဌာနကိုဖြေကြားခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုရလို့ပြည်ပသတင်းဌာနတချို့မှရေးသားတယ်လို့ပြည်တွင်းကနိုင်ငံရေးလေးတာသူတွေကရောဘယ်လိုမြင်ပါလဲ။ကျွန်တော်ကတော့ဇော်ထပ်ပါပြီးခဲ့တဲ့ရက်ပိုင်းကရုရှားနိုင်ငံစီးရီးပြအခမ်းအနားကိုသွားခဲ့တဲ့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုပြည်တွင်းလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်လို့ရုရှားတူတွေရုံတံကမေးရတဲ့အခါမှာအကြမ်းဖက်တယ်ဆိုတာတည်တန့်ရက်တီရာမရှိဘဲသူတို့ရဲ့နောက်မှာအားပေးကူညီရာပံ့ပိုးရာရှိရလို့ရုရှားရုံတံကိုပြောခဲ့ရပါအင်တာဗျူးအဆုံးမှာမိတ်ဆွေကောင်းတွေလိုရာပေါ့ဆိုတဲ့စကားနဲ့အဆုံးသတ်ထားတာပါဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုတာဖြစ်နိုင်တယ်လို့သုံးသပ်ပြောလာကြတဲ့အပေါ်မှာတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ထွန်းထွန်းညီကို VOA ကမေးရတဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ်
ပြောတာလားဒီနေ့ရှိနေတယ်ဒီပါရင်ဒေတာပြန်ဖတ်ကြည့်တဲ့သဘောပေါက်မှာပါမိကုန်းတော့ကျွန်တော်ပြောပြပါတော့ comment ပေးစရာမရှိပါဘူးတမိုင်းကြောင်ပြည်တယ်ဆိုတဲ့သဘောပေါက်မှာနော
်မနေ့ကဇူလိုင်2ရက်အိန္ဒိယသတင်းဌာနဖြစ်တဲ့ Hindustan Times မှာဖော်ပြခဲ့တဲ့သတင်းမှာတော့တရုတ်ကမြန်မာပြည်တွင်းလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့နေရဟာသူ့ရဲ့ရန်ဝန်နဲ့ပိုလမစီမံကိန်းချော့မွေ့ဖို့အသုံးချမှုတစ်ခုဖြစ်တယ်ဆိုတာမြန်မာဘက်ကတန်တရားရှိနေရဆိုပြီးရေးသားခဲ့ရပါအခုတော့အရှိတောင်အာရှမှာအနီးကပ်ဆုံးမိတ်ဆွေဖြစ်တဲ့မြန်မာကပေကျင်းအစိုးရဟာလက်နက်ကိုင်အုပ်စုတွေကိုဆက်လက်နက်တွေထောက်ပံ့နေရဆိုပြီးအပြစ်တင်လာရလို့ဆိုပါတယ်။မြန်မာဘက်ကတရုတ်ကိုအပြစ်တင်ပြောဆိုတာဟာထုံးစံမဟုတ်တယ်လို့ဒီလိုတော်ဝါပြီးပြောဆိုတာကလည်းပရမအဆုံးအကျင့်မဟုတ်တော့ဘူးလို့လည်းရေးသားထားပါတယ်။တပ်တွေထောက်ထားအတိအကျမပြနိုင်ပေမဲ့လည်းတရုတ်အစိုးရရဲ့ပါဝင်ပတ်သက်မှုရှိနေရလို့တမတော်ငိမ့်လာအရာရှိနိုင်ငံရေးသုံးသပ်သူဒေါက်တာအောင်မျိုးကအခုလိုပြောပါတယ်။
ဒါတော့ကျွန်တော်အမြင်ကတော့တရုတ်လိုပဲကျွန်တော်ထင်ပါတယ်တရုတ်နိုင်ငံတော်အစိုးရမှဖွင့်ပြနိုင်တဲ့ဆိုတော့ပကုံးထမ်းတဲ့ကျွန်တော်တို့ဒုံးပြစ်လောင်ချတွေပေါ့နော်ဟောဗလေးပြစ်ဒုံးကြီးတွေပေါ့ဟိုတမန်ကျွန်တော်တို့ကလက်လက်ငယ်တွေကျွန်တော်တို့ကဒီမှောက်ကိုချတာလို့ပါလို့ဆိုရင်တော့အစိုးရမပတ်သက်ဘူးလို့မပြောနိုင်ပေမဲ့အဲ့လိုပကုံးထမ်းလောင်ချတွေပါနေတဲ့အနေအထားကြီးကတော့တရုတ်အစိုးရကပါဝင်မှုပတ်သက်ဖို့ကတော့အခုရှိနေပြီလို့တော့အတုံးတမှာဖြစ်ပါတယ်
လန်နတ်တွေကိုတရုတ်တောင်ပိုင်းလာအိုပြီးတော့ထိုင်းကနေတမောနဲ့စစ်တကောင်းကိုတဲတောင်တန်းတွေကိုဖျက်ပြီးချင်းပြည်နယ်ဘလတ်ဝါအထိတည်ယူရလို့သိထားရကြောင်းသူကပြောပါတယ်။စီးပွားရေးပိတ်ဆို့တဲ့ကာလရမှာတရုတ်အကူအညီနဲ့မြန်မာအစိုးရကရပ်တည်ခဲ့ရပေမဲ့နောက်ပိုင်းမှာရခိုင်လက်နက်ကိုင်အေအေတအောင်လက်နက်ကိုင် TNL လှုပ်ရှားမှုတွေကြီးထွားလာတာကိုတပ်မတော်ကမဖြေရှင်းနိုင်တာကလည်းအဓိကအကြောင်းဖြစ်ပါတယ်။တရုတ်နယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပြည်ဝင်ခွင့်အပါအဝင်ငွေကြေးကိစ္စတွေဒါတွေကိုတရုတ်အစိုးရရဲ့ထိန်းချုပ်မှုနဲ့ဆောင်ရွက်နိုင်တယ်လို့တပ်မတော်ဘက်ကမြင်ကြောင်းနိုင်ငံရေးလေးလာသူတွေကပြောပါတယ်။ဒီအခြေအနေပေါ်မှာတရုတ်အစိုးရကိုတပ်မတော်ဘက်ကတွဲဝိုက်ပြီးပြောလာတာဖြစ်နိုင်ကြောင်းသတင်းစာဆရာကိုတီယာသူကသုံးသပ်ထားပါတယ်။တရု
တ်နိုင်ငံကလည်းစပတ်ကထောက်ထားကြောင်းလေးရှိတယ်လည်းပြည့်တယ်မပြောတော့ဘူး။အဲ့ဒါဖြစ်တဲ့ဘက်ကိုတွဲဝိုက်ပြီးတော့ပြောလာတဲ့ကိစ္စရှိတယ်။ဒါကြောင့်လည်းဘုံမွေးမြောင်းလည်းပြောရဲဆိုရင်ဖွဲ့ပြီးဆိုတဲ့ကိစ္စတော့ဒါတော့ကျွန်တော်ဝေဝါရတော့ဘာလို့တော့နောက်ပိုင်းမှာမရှိသေးဘူး။ဒါကပြောရတယ်လေ။ပူပူတွဲပြီးတော့ကျွန်တော်တို့ဟိုလုတ်ကန်နေတဲ့ကျွန်တော်လေးတွေရှိတာပေါ့နော်။ဆိုတော့ဟိုဒီကောင်ကလည်းပြောတော့ဝါအောင်ပြောတော့နောက်တစ်ခြားအဖွဲ့ကြီးကပြောတော့ချင်းသားပြရှိတယ်။တို့တော့လည်းပြေကြတာတခုကတော့သူကြီးတကုံတော့ဟိုပတ်သက်နေတာတော့ပြေကြတာပေါ့နော်။ဘာလို့ဆိုတော့ဒီမြေကြီးနဲ့ပတ်သက်ပြီးဟိုတိုက်ပွဲကြီးအများကြီးတွေ့လို့ဆင်ရွှဲနေအောင်တစ်ဖက်မှာဘယ်တော့ကူညီရဲဆိုတာမသိပါဘူး။မြေကြီးနဲ့ပတ်သက်လို့ရှိရှိတော့ဒီနိုင်ငံကတော့ကျွန်တော်တို့ဒီဘောအဖွဲ့ပြီးတော့ပေါ့နော်ဒီ CNL တွေနဲ့ AE ပေါ်မှာငွေကြေးချိုးယူပါမှာသူတို့တွေချက်ပြီးတော့ကြိုးထုတ်နေတာရှိတယ်အားပေးရရှိတာပေါ့နော်ဆိုတော့ဆက်မအောင်ပြည်ရေးတော့ကိုကူညီမနေဘူးလားဆိုတော့လည်းဆက်ပြောနိုင်အနေအထားရှိတာပေါ့ဆိုတော့ဘယ်သူမှတော့ဒီချိန်မှာတော့ဖွဲ့စည်းနိုင်တယ်ရောနိုင်ငံနေပေတော့
အစိုးရတပ်မတော်လက်နက်ကိုင်သုံးပွင့်ဆိုင်တွေ့ဆုံပွဲတွေကိုလည်းတရုတ်နိုင်ငံရဲ့စီစဉ်မှုနဲ့ပြီးခဲ့တဲ့2019ရဲ့မှာအကြိမ်ကြိမ်ပြုလုပ်ခဲ့ပါတယ်။တရုတ်အစိုးရကတော့မြန်မာပြည်တွင်းရေးမှာဝင်ရောက်မဖက်ဆွတ်ဘူးဆိုတာအကြိမ်ကြိမ်ညင်းဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ